ဇွန်လ19ရက်နေ့မှာကြောက်မယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့အကျိုးအခမ်းအနားကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာအများအားလိုက်ရဲ့နဲ့တိုက်ဆိုင်ပြီးတော့စနေနေ့ကကျင်းပခဲ့ပါတယ်။ပြည်တွင်းမှာသူ့ပေါ်ဝေဖန်မှုကြီးရဲ့တွေ့ကြောင့်မွေးနေ့ပွဲအခမ်းအနားမှာလူတွေစုံတင့်တလောက်မစုံဘူးဖြစ်ရတယ်လို့ယူဆမိကြောင်းပွဲကိုကူညီစီစဉ်သူတဦးကပြောပါတယ်။အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်။မဲလ်ဘုန်းမြို့မှာတော်ဆန်းစစ်ကြီးမွေးနေ့ပွဲကိုစေစုပြည့်နဲ့ချီပြီးတိုက်တိုက်ဝုန်းဝုန်းကျင်းပခဲ့တာဖြစ်ပြီးဒီနေ့82နှစ်မြောက်မွေးနေ့မှာတော့လူတွေအရင်ကလောက်စီစီကားကားမတည့်ရောက်ကြဘူးလို့ပွဲကိုကူညီစီစဉ်သူလည်းဖြစ်ဩစတြေးလျအခြေစိုက် NLD မိတ်ဆွေများအဖွဲ့ဝင်လည်းဖြစ်တဲ့ဒေါ်ချောဘူကပြောပါတယ်။
အဲ့တော့ဒီနေ့ကထူးခြားချက်တစ်ခုကတော့ဆိုတော့ဟိုမှာလည်းဟိုညီညာရေး process လုပ်နေကြတယ်ဆိုတော့ဟိုဒီမှာတော့ပို့ပြီးတော့ကြတော့လုပ်ရှင်ကြတာပေါ့နော်အတူတူဒီကလည်းအဲ့ဒီအစိုးရတက်တဲ့တုန်းကဆိုလို့ရှိရင်ကျုပ်စုပဲဆိုတိုင်းလိုက်နဲ့အများကြီးဖြစ်ခဲ့ကြတယ်အကုန်လုံးဝိုင်းဝန်းပြီးတော့ကြတော့ကျုပ်စုရင်းနဲ့အဲ့လိုဖြစ်ပြီးတော့ကြတော့အခုဒီနေ့မွေးနေ့ကျင်းပတဲ့အခါကျတော့ NDP တွေ့ရသလောက်ပေါ့ကိုတည်းကအထက်ကစရက်တွေရိုက်တယ်လို့ပဲ NDP ထင်တယ်လေဘာဖြစ်လို့လဲဆိုတော့သူကအထက်မှာဘာတွေလုပ်နေကြလဲဘာတွေဖြစ်နေကြပြီလဲသူတို့နားထောင်နေကြအဲ့လိုနားထောင်နေကြတဲ့အခါကျတော့အထွေရဗမာဖြစ်မလဲဗမာပြောမလဲအဲ့ဒီအတန်လေးတွေသူတို့အဲ့လိုမျိုးခရက်ရိုက်လာတဲ့အခါကျတော့မွေးနေမှာပေါ့နော်ဒီထက်ပိုဆုံးတဲ့နယ်လို့အန်တီထင်တယ်အဲ့ဒါကအန်တီရဲ့ပါစင်နဲ့အမြင်မှာဟိုဆုံးတဲ့လောက်မဆုံးခဲ့ဘူ
းဒါပေမဲ့လည်းမနေ့ကကျင်းပတဲ့မွေးနေ့ပွဲအခမ်းအနားကိုတက်ရောက်လာတဲ့ဩစတြေးလျလွှတ်တော်အမတ်2ဦးအပါအဝင်မြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်မတ်ဟောင်းတဦးကတော့ဒေါက်ဆန်းစကြည်ရဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကိုဥဆောင်ခဲ့တဲ့အရေးချင်းတွေကိုထုတ်ဖော်ချီးကျူးဂုဏ်ပြုခဲ့တယ်လို့ဒေါက်တာဘူကပြောပါတယ်။နောက်သတင်းပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်မဲ့ Australia Outlet တော်အမတ် Julian Hill ဆိုရင်ဒေါက်ဆန်းစကြည်နဲ့ကိုယ်တိုင်ပြေဆုံးဘူးခြင်းမရှိပေမဲ့သူ့အကြောင်းရေးသားချက်တွေကိုဖဲ့ရတဲ့အခါမှာအလွန်အရေးချင်းပြည့်ဝတဲ့တိုင်းပြည်ခေါင်းဆောင်ကောင်းတဦးဖြစ်တယ်လို့သူယုံကြည်မိကြောင်းမွေးနေ့ပွဲအခမ်းအနားမှာပြောကြားသွားတယ်လို့ဆိုပါတယ်။အလားတူမြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်မတ်ဟောင်းခရစ်လမ်ကလည်းဒေါက်ဆန်းစကြည်နဲ့ပတ်သက်လို့သူကိုယ်တိုင်တွေ့ခဲ့ရတဲ့အတွေ့အကြုံကိုပြောပြခဲ့တယ်လို့ဒေါက်ချောပူကဆိုပါတယ်
။ "तू ကအဲ့ဒီတော့ကသူအဲ့ဒီမှာသူရှိနေခဲ့တယ်။အဲ့တော့ရန်ကုန်မှာ1988တုန်းကအဲ့တော့သူရှိနေခဲ့တယ်ဆိုတော့ तू ကအဲ့ဒီရှိနေတဲ့အချိန်မှာဩစတြေးလျစကြည်ပြန်လာတယ်ဆိုတာလေ तू ကြုံပြီးတော့ကြတော့ကြားလိုက်ရတဲ့အချိန်မှာအဲ့တော့ဩစတြေးလျစကြည်နဲ့ तू ကဒီနိုင်ငံနဲ့ပတ်သက်လို့ပေါ့နော်သူပြန်သွားပဲနဲ့ဒီမှာသူဘဝကိုဘယ်လိုခေါ်မလဲ sacrifice လုပ်တဲ့သဘောပေါ့အဲလိုမျိုးတွေ့ရတဲ့အခါကျတော့သူအရင်အော်တဲ့အကြောင်းပြီးတော့အခုအချိန်ထိဆက်လုပ်နေတဲ့အကြောင်းအဲ့ဒီဥစ္စာကိုသူပြည်ပြည်ချင်းချင်းလေးသူပြောသွားပါတယ
်ဒီမွေးနေ့ပွဲအခမ်းအနားကိုဩစတြေးလျရောက်တင်းကီယင်နီနဲ့ဇိုမီတိုင်းရင်းသားတွေရဲ့အတိုင်းဝိုင်းခေါင်းဆောင်တချို့လည်းတက်ရောက်ခဲ့ကြပါတယ်ပါကင်ဖြစ်သူလွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်အောင်ဆန်းနဲ့မိခင်ဒေါက်ခင်ကြည်တို့ကနေ1945ခုနှစ်ဇွန်လ19ရက်နေ့မှာဒေါက်ဆန်းစုကြည်ကိုမွေးဖွားခဲ့တာဖြစ်ပါရဲ့ရှင်